ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းကကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှရှိတဲ့ရွှေကုတ်ကိုမြို့သက်ကတရုတ်ကစီနိုမြို့သစ်စီမံကိန်းနေရာနှစ်ခုကိုထိုင်းရဲစစ်မီးဖြတ်တောက်လိုက်ပေမဲ့နယ်စပ်တစ်ချောက်ကနေကြားသောတပ်နဲ့ကရင်လက်နက်ကိုင်အဖွဲ့ပိုင်တဲ့ကာစီနိုလောင်းကစားယုံတွေမှာတော့မီးတွေဆက်လင်းနေတာကိုတွေ့ရပါတယ်။ဒီသတင်းကိုထိုင်းနိုင်ငံကနေမအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ချမ်းကရင်ပြည်နယ်မြောက်ရီခရိုင်ဘက်ကိုပေးပို့နေတဲ့ရဲစစ်တအားလိုင်းကိုမြောက်ရီမြို့ကလွှဲရင်ပြန်ရှိနေတဲ့နေရာသုံးခုကိုဂျွန်လ5ရက်နေ့ည7နာရီကျော်ချိန်ကစပြီးထိုင်းအစိုးရကဖြတ်တောက်ခဲ့ပြီးမြဲတချို့နေရာတွေကတော့မီးတွေလင်းနေသေးဖြစ်တယ်ဆိုပြီးနေဆက်နေပြည်သူတို့ကပြောပြပါတယ
်။ဆိုင်းမြန်မာနယ်စပ်မှာမီးဥစားဘလူးလိုကက်ဆီနိုတရုတ်ကက်ဆီနိုရုံများများပဲရှိရလို့ဖိုင်မကတွေဖြတ်ပြင်မဲ့လဲဟိုဘက်မှာကပုံမှန်လင်းအလင်းရောင်ရှိနေတာပါ။မီးစက်တွေနဲ့သွားလာတာဘလို့သွားနေတယ်လို့မသိဘူး။လင်းရောင်တော့တွေ့နေရတာ။ဆက်ဆက်မှုဖွဲ့စည်းတဲ့နယ်ဆက်ဆက်မှုရှိတဲ့ကက်ဆီနိုရုံနဲ့တင်ကဲတွေကဆက်ဆက်မှုရှိတဲ့ရုံတွေကမီးပုံမှန်သွားနေတာပါ။
မဲထော်တလေးနဲ့ရွှေကုတ်ကိုကိုပဲမိပြတ်ထားတာဖြစ်ပြီးစုံစည်းမြိုင်ဝလီကြောက်ခက်ဖျားသုံးစုပဲနဲ့ DKBA တွေရဲ့ကာစီနိုယုံတွေကိုတော့မိတွေမဖြတ်သေးပါဘူးအလားတူနေကြားသောတပ်ပိုင်နဲ့ကာစီနိုတွေလည်းမိတွေလင်းနေတာတွေ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်တိုင်းရင်းသားလက်နက်ကိုင်တွေပိုင်နဲ့ကာစီနိုယုံတွေကတော့တရုတ်တွေလုပ်နေကြတာဖြစ်ပြီးအခွန်အခဖြင့်တလကိုတရုံကိုဘတ်ငွေ12တန်းထိရတယ်လို့လဲလက်နက်ကင်အဖွဲ့နဲ့နှိစက်သူတွေကပြောပါတယ်ဒီအတွက်ဒီကာစီနိုယုံတွေစီးပွားပြတ်တဲ့အထိလုံဆောင်သွားမှာမဟုတ်ဘူးလို့လဲဝေဖန်နေသူတွေကပြောပါတယ
်မိန်တဲ့တပိုင်းကသူကသူအဲ့တချို့နေရာတွေမိန်တယ်လို့ပြောတာလင်းနေလင်းနေနေရာတွေလင်းနေတာပါမှာသူလာပြိုင်းနေသူလာပြိုင်းနေလေတယ်ဒီနဲ့အဲ့ဒါကိုလုံထားတာပါနေနေအပပါပဲမိန်တာကြည့်တယ်မဟုတ်နေရာကြီးတဲ့တဲ့တဲ့နေရာတော့မမိန်ပါဒီရည်ဆိုတော့သူကမြောက်ရီရည်ဆိုတော့သူကတစ်ဆင့်နေကြတာပါမသိဘူး
ရစီအားကိုအားပြုပြီးအဓိကစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်းကစားမြို့တော်လို့တောင်တင်စားခေါ်နေကြပြီးရာသွေးမှုလုပ်ငန်းတွေအများအပြားလုပ်ကိုင်နေတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံခြားသားတွေပါလိန်လည်မှုလုပ်ငန်းရဲ့တားဆောင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာတိုင်းရင်းသားလက်နက်ကိုင်တွေကိုအခွန်ပေးပြီးအွန်လိုင်းခွေလိန်တဲ့လုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေမူရစည်းဝါနဲ့လူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့နေရာလည်းဖြစ်ပါတယ်။ထိုင်းဘက်ကမီးဖြတ်ထားပေမဲ့ကာစီနိုယုံကြီးတွေကတော့မီးတွေလင်းနေပြီးထိုင်းမြန်မာနယ်စပ်မြောက်ဦးမြို့ဘက်မှာရှိတဲ့ကာစီနိုမြို့သစ်စီမံကိန်းတွေကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများတိုက်ဖြတ်ရေးအစီအစဉ်အရတရုတ်ထိုင်းမြန်မာပူးတွဲအကောင်အထည်ဖော်ကအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင်။